အခရီးလိုက်စားမှုနဲ့ပတ်သက်ပြီးတော့စစ်ဆေးခံနေရတဲ့ဒီစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဟောင်းဦးကျော်ဝင်းကိုသူ့ကိုတိုင်တန်းမှုမခိုင်လုံလို့အရေးမယူနိုင်ဘူးလို့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဒီကနေ့ပြောဆိုလိုက်ပါတယ်။တိုင်ကြားရေးစာအများစုကလည်းအခရီးလိုက်စားမှုဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေများနေတယ်လို့ပြောပါတယ်။ကော်မရှင်အနေနဲ့အရေးယူနိုင်ခြင်းမရှိတဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်။သတင်းပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ်။
ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ကော်မရှင်ရဲ့တင်ပြရှင်းလင်းပွဲမှာစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဟောင်းဦးကျော်ဝင်းကိုတိုင်ကြားထားတဲ့တိုင်တန်းချက်ဟာအပြောရဲ့တိုင်တန်းချက်ဖြစ်နေတာကြောင့်အရေးယူနိုင်ခြင်းမရှိကြောင်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာပါ။
ကျွန်တော်တို့ကအပြစ်မရှိဘူးလို့ကျွန်တော်တို့ပြောဆိုခြင်းမဟုတ်ပါဘူး။ကျွန်တော်တို့ကတိုင်တန်းချက်မှာပေါ်ပြထားတဲ့တိုင်တန်းချက်ဟာကျွန်တော်တို့ဥပဒေနဲ့ညီဆွန်းဖို့အတွက်ထိုင်လုံတဲ့အခောက်အခါမရှိဘူးလို့ပြောဆိုခြင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကအရေးဆုံးတဲ့ခွင့်မရှိတဲ့သဘောပါပဲ
။သူ့ကိုတိုင်ထားတဲ့အချက်စုစုပေါင်း၈ချက်မှာအပြစ်လိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့မတက်ဆိုင်တဲ့လူမှုရေးကိစ္စ၃ချက်နဲ့မှန်မှန်ကန်တဲ့တိုင်ကြားချက်၂ချက်ပါဝင်နေလို့ဆိုပါတယ်။အပြစ်လိုက်စားမှုနဲ့စစ်ဆေးခံရပြီးနောက်ရာဘူးကနေနှုတ်ထွက်သွားတဲ့ဥကျော်ဝင်းရဲ့အနေနဲ့စစ်ဆေးတရှိချက်တွေအရအပြစ်ရှိမရှိဆိုတာနဲ့ပတ်သက်လို့သတင်းတော့တွေဘက်ကမေးမြန်းလာမှာတော့ကော်မရှင်ဘက်ကတိကျစွာဖြေဆိုသွားခြင်းမရှိခဲ့ပါဘူး။တန်ကုန်းချက်ကတော့ပုဂ္ဂလိကဘဏ်တစ်ခုရဲ့မတည်ရင်းနှီးမှုဟာငွေကြေးခွာချမှုတိုက်ဖြတ်ရေးဥပဒေနဲ့ညှိစွန်းနေတာနဲ့မြမလေယာဖွံ့ဖြိုးရေးဘဏ်ကိုစီမံဘဏ္ဍာဝန်ကြီးအောင်ထည့်သွင်းဖွဲ့စည်းခဲ့တာနဲ့ပတ်သက်လို့စစ်ဆေးခဲ့တာဖြစ်ပြီးဒါတွေကဥကျော်ဝင်တာဝန်နေတဲ့အရေးဆိုးရလက်ထက်ကကိစ္စတွေဖြစ်နေတာမို့အရေးယူနိုင်ခြင်းမရှိဘူးလို့ကော်မရှင်ကဆိုပါတယ်။ဝန်ကြီးဌာနပေါင်းစုံဖြင့်တပြက်ခေါက်ရိုက်ပြန်ခွဲကိုစီမံဘဏ္ဍာဝန်ကြီးဌာနကအမိခံပြီးလုပ်ငန်းရှင်တယောက်ကစောင့်ရက်ပေးခဲ့တယ်ဆိုတဲ့အချက်မှာတော့အခွင့်အရေးတစ်စုံတရာပေးခဲ့တယ်ရယူခဲ့တယ်ဆိုတဲ့သက်သေမပေါ်ပေါက်ခဲ့ပါမို့အရေးယူနိုင်ခြင်းမရှိခဲ့ဘူးလို့ကော်မရှင်အဖွဲ့ဝင်ဦးစိုးတင်ကဆိုပါတယ်။ဥကျော်ဝင်းကိုရှေ့ရကြားစစ်ဆေးခဲ့တာမှာသူနဲ့အတူအစင်းရင်အရာရှိကြီးတွေဝန်ထမ်းတွေလုပ်ငန်းရှင်ကြီးတွေအပါအဝင်စုစုပေါင်းအယောက်20ကျော်ကိုစစ်ဆေးခဲ့တာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်။ NLD အစိုးရပါတီဝင်ကြီးတွေအနက်တအူးအဖြစ်ပထမဆုံးအကြိမ်စုံစမ်းစစ်ဆေးခံရတာဖြစ်တာမို့တည်သူတွေဘက်ကစိတ်ဝင်စားလျက်ရှိပြီးအားလုံးလက်စားမှုနဲ့စွပ်စွဲခံရတဲ့ဝင်ကြီးအနေနဲ့ရာဘူးကနေနှုတ်ထွက်တာနဲ့ပြီးပြီးသွားတာမျိုးမဖြစ်စေချင်ဘူးလို့နိုင်ငံရေးလေးလာတုံးတက်သူတွေကထောက်ပြမှုတွေရှိနေပါတယ်။ကော်မရှင်ကိုတိုင်ကြားလာတဲ့တိုင်ကြားအများစုကဒီဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေလာတိုင်တာများနေတယ်လို့ကော်မရှင်ကဆိုပါတယ်။အရေးမယူနိုင်တဲ့တိုင်ကြားစာတွေဟာစုစုပေါင်းတိုင်ကြားစာတွေရဲ့80ရာခိုင်နှုန်းဒီပါရှိနေတယ်လို့ဆိုပါတယ်။ဒီဥပဒေနဲ့အရေးယူလို့မရတဲ့အမှုတွေနဲ့ပတ်သက်လို့ကော်မရှင်အဖွဲ့ဝင်ဦးစိုးတင်ကအခုလိုပြောပြသွားတာပါ။အ
ခုဒီလိုက်စားမှုအခြေဥပဒေမပြတ်တမ်းမှုကအတိမဖြစ်မှုကဖြစ်ပွားတဲ့ကိစ္စတွေဒီဓာရီရလည်းကျွန်တော်တို့အရေးယူလို့မရပါဘူး။ဆောင်းပေးလို့မရပါဘူး။ကျွန်တော်တို့ဥပဒေနဲ့အကျိုးမဝင်တဲ့ဒီမှာဆံပွဲရေးကိစ္စတွေ၊အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေ၊စိတ်သီးမြေပြန်လည်ရရှိရေးကိစ္စတွေဒီသိသိခံတဲ့အတွက်နေရာရောကြီးရရှိမှုကိစ္စတွေတရားရုံးများမှာအမှုရင်ဆိုင်စစ်ဆေးနေတဲ့အမှုကိစ္စတွေဒီလိုကိစ္စတွေမှာလည်းကျွန်တော်တို့ဒီကျွန်တော်ဥပဒေနဲ့အကျုံးဝင်တဲ့အတွက်အေးအေးဆွမ်းပြေးလို့မရပါဘူး။နောက်တစ်ခါတိုင်ကြားသူတို့ရဲ့အမည်လက်မှတ်နိုင်ငံသားစီးပွားရေးတာမတ်နဲ့နေရာလိမ့်တာမပါရှိတဲ့ကိစ္စအရောမျိုးစာရင်းကိုတိုင်းစာရင်းနဲ့ကျွန်တော်တို့ဆောင်ရွက်ပေးနေရှိပါဘူး
။ကော်မရှင်ရဲ့လုပ်ပိုင်ခွင့်အနေနဲ့ပတ်သက်ပြီးနိုင်ငံရေးစီးပွားရေးလေ့လာသုံးသပ်သူဦးမြင့်ခင်ကတော့ကော်မရှင်ဟာပြည်သူ့ရဲ့အားကိုးနိုင်တဲ့ကော်မရှင်တစ်ခုမဟုတ်သေးဘူးလို့အခုလိုဝေဖန်သွားပါတယ်
။ဒီလိုရအောင်ဘယ်လိုလုပ်ခဲ့လဲဆိုတော့ပြောရမှာလို့ကျွန်တော်ဖြေ။အဲ့လိုပြင်တော့ဟဲ့ကဒီဥရင်ရှိကြတာဆိုရင်ဟိုကောက်ကောက်ချက်ကယူဆချက်ကစမ်းမမလားပေါ့။ကားချက်တော့ကားဒီသူကြီးဟုတ်ချက်သွားတယ်ဒါပေမဲ့ပါရီလိုက်စားမှုကိုရှင်တိုင်နဲ့ဥစားကလေးဟိုရင်းရင်းလို့မရဘူးအပြော့တယ်ဆိုလို့သူကဘာကြောင့်ဟုတ်ချက်သွားမှာအဲ့ဒါလေဟိုဝက်ကြီးများပြီးတော့မင်းနဲ့မင်းဆုံးတစ်ခုရှင်တော့ပေါ့နော်ရှင်တော့ဟိုကျယ်လေးများများလေးကတော့ဟိုမဟုတ်သေးဘူးလို့ပြောရတယ်မသိပါဘူး
ပြည်ထောင်စု2019ခုနှစ်ကပြင်ဆင်ဖွဲ့စည်းလိုက်တဲ့ဒီကော်မရှင်တပ်တန်းဟာ6လကျော်သာရှိသေးပြီးဒီ6လအတွင်းမှာတိုင်ကြပေါင်း ၄၀၀၀နီးပါးရရှိခဲ့တယ်လို့ကော်မရှင်ကဆိုထားပါတယ်ရှင်။